မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ် August 29ရက်ကြာသပတေးနေ့ညနေခင်း VOE မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရှင်းနေတဲ့ချင်းပတ်မဲ့ American သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ Democratic Party ကိုစားပြုသမ္မတလောင်းတူထင်ထင်ရှားရှားထွက်ပေါ်လာဖို့နှိစက်လာနေပါပြီ။နိုင်ငံရေးပြဿနာတွေကြုံနေရချိန်မှာပဲဟောင်ကောင်ခြေဆက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြည့်တင်းလိုက်ပါတယ်။ဆားရဲထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့တူညင်ညာပေးသွားမှာပါ။
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံကမြန်မာရွှေပြောင်းလူသမားနှုတ်ဦးဖော်တည်တံချမှတ်ထားတဲ့အယူခံကိုထိုင်းတရားရုံးချုပ်ကဒီကနေ့မှပယ်ချလိုက်ပြီဖြစ်ပါတယ်။
တည်တံမယ်ကျွန်တော်တို့ရှုံရှုံတဲ့ဘောပေါ့။သူတည်တံချခဲ့တာ2015 December 24မှာချခဲ့တယ်။တည်တံအမေကိုအပြန်ကြည့်ပါလေ။ဒါမှမဟုတ်ကျွန်တော်တို့နေနောက်ဆုံးလုပ်ဖို့ရှိတာ
ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်တမတော်ကိုအကြီးညိုပြက်စီမှုနဲ့တရားစွဲခံထားတဲ့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုလည်းဒီကနေ့မှပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းတခါရခိုင်ပြည်နယ်မြောက်ပိုင်းမှာဒုက္ခသည်တွေပြန်ခေါ်ဖို့အတွက်ပြင်ဆင်နေတဲ့နောက်ဆုံးအခြေအနေတွေဘယ်လိုရှိသလဲစတာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနဲ့မတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ရှင်းနေတဲ့ချင်းပတ်မဲ့ American သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ Democratic Party ကိုစားပြုသမ္မတလောင်းတူထင်းထင်းရှားရှားထွက်ပေါ်လာဖို့တနေ့တခြားနှိစက်လာနေပါပြီ။ကိုယ်စားလှယ်ပေါင်း20လောက်ရှိနေတဲ့ထဲကတဖြည်းဖြည်းနဲ့ရော့လာရမှာမနေ့တုန်းကလည်းအထက်လက်တော်မှ Christine Gillibrand သမ္မတလောင်းဖြစ်ရှင်ပြိုင်ရန်ကနေနှုတ်ထွက်တဲ့အကြောင်းကြေညာလိုက်ပါတယ်။လူသဘောထားစစ်တမ်းတွေမှာထောက်ခံမှုတိတ်အားမကောင်းတဲ့ထက်လွတ်တော်မှတ်ဂျီလီဘရန်ဟာစတေမာလာနဲ့ချင်းပါမဲ့နောက်တစ်ကြိမ်စကားစစ်တပွဲမှာပါဝင်ဖို့အရေးချင်းမမီသူတွေထဲမှာတူဦးပါဝင်လည်းဖြစ်ပါတယ်။သမ္မတလောင်းဖြစ်ရှင်ပြိုင်သူတွေချထိတ်တဲရင်ဆိုင်စကားစစ်တပွဲမှာပါဝင်မဲ့သူတွေအတွက်ဒီမိုကရက်ပါတီကအရေးချင်းသတ်မှတ်ထားတာပါ။2020ပြည့်သမ္မတရွေးကောက်ပွဲမှာပါတီကိုယ်စားပြုသမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေသူတွေအများကြီးရှိနေတဲ့ကြောင့်အစောပိုင်းကျင်းပတဲ့စကားစစ်တိုးပွဲတွေကိုဒီမိုကရက်ပါတီက2ရက်စီခွဲပြီးကျင်းပခဲ့ရပါတယ်။ဒါမှမဟုတ်စတေမာလာစကားစစ်တိုးပွဲမှာတော့ကိုယ်စားလှယ်10ဦးသာခွင့်ပြုတော့မှာပါ။ပါတီစည်းကမ်းအရလူမှုစစ်တမ်း4ဦးမှာထောက်ခံမှုအနည်းဆုံး200ခန်းလုံးနဲ့အလှူရှင်အနည်းဆုံး3,300ရှိရမယ်သတ်မှတ်ချက်ကိုမမီတဲ့သူတွေထဲမှာတော့ထက်လွတ်တော်မှာဂျီလီဘရန်အပြင်ထက်လွတ်တော်အမတ်မိုက်ကယ်ဘန်နာမွန်တာနာပြည်နယ်အုပ်ချုပ်ရေးမှူးစတီဗ်ဘောလော့အမျိုးသမီးအလုပ်တော်အမတ်ထူစီကပရာနဲ့ဘီလီယံနာတစ်ထည်တွန်စတေးယားနဲ့အတူအမျိုးသမီးတက်ကြွလှရှားသူမေရီယန်ဝီလျံဆန်တို့လည်းပါဝင်ကြပါတယ်
American ကအီရန်နဲ့ညှိနှိုင်းဆွေးနွေးကြနေဆိုရင်2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကြားရရှိထားတဲ့သဘောတူညီချက်ကိုလေ့လာပါလို့အီရန်နိုင်ငံသား၏ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကပြောကြားလိုက်ပါတယ်။ American သမ္မတဒေါ်နယ်ထရန့်2018ခုနှစ်ကနှုတ်ထွက်လိုက်တဲ့သဘောတူညီချက်ထဲမှာအီရန်ရဲ့နျူကလ িয়ার ဆောင်ရွက်မှုတွေကိုကန့်သတ်ပြီးအပြန်အလှန်အားဖြင့်အီရန်ပေါ်တန်ခတ်မှုတွေလျှော့ချပေးဖို့သဘောတူထားတာဖြစ်ပါတယ်။ American ဟာအီရန်ပြည်သူတွေအပေါ်စီးပွားရေးနည်းနဲ့အနိုင်ကျင့်ပိုကျနေတယ်လို့ဝန်ကြီးဇာရီဖ်ကမလေးရှားနိုင်ငံမှာဒီကနေ့ပြောကြားလိုက်ပါတယ်။2015ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုအီရန်ကလက်ကင်ဆွဲထားဆဲဖြစ်တာကြောင့်ကျန်တဲ့၅နိုင်ငံနဲ့ဆက်ပြီးဆွေးနွေးမှုတွေလုပ်နေပြီးဒီဆွေးနွေးမှုတွေမှာ American ပြန်ပါခြင်းနဲ့ဆိုရင်သဘောတူထားတဲ့အချက်တွေကိုလေ့လာဖို့လိုမယ်လို့သူကဆိုပါတယ်။သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကသဘောတူခဲ့တဲ့စာချုပ်ထဲမှာဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားနဲ့ဥရောပသမဂ္ဂတို့ပါဝင်ခဲ့ပါတယ်။အဲ့ဒီစာချုပ်ဟာအီရန်အပေါ်အလျှော့ပေးထားလွန်းတယ်လို့ဆိုပြီးသမ္မတထရမ့်လက်ထက်မှာနှုတ်ထွက်ခဲ့ပါတယ်။တကယ်လို့အီရန်နဲ့ညှိနှိုင်းမယ်ဆိုရင်အီရန်ကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားမြစ်မယ်အပြင်2015ခုနှစ်သဘောတူညီချက်ထဲမှာမပါတဲ့ပယ်ထိန်တဲ့မစ်ဆိုင်းတုံးအစီအစဉ်ကိုပါထည့်သွင်းကန့်သတ်မယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းတုန်းကပြောကြားခဲ့တာဖြစ်ပါတယ်။ကန့်သတ်မှုတွေကိုအဲ့ဒီစာချုပ်ထဲမှာပါတဲ့10နှစ်ထက်ကျော်ပြီးတော့ချမှတ်လို့ရတယ်လို့လည်းသူကပြောပါတယ်။ American နဲ့ Iran ဆွေးနွေးမှုတွေစနိုင်ဖို့အတွက်ပထမအဆင့်အနေနဲ့ American ဘက်ကစီးပွားရေးအရာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးရမယ်လို့ Iran သမ္မတ Hassan Rouhani ကတုံ့ပြန်ထားပါတယ်။
Hurricane Monet Dorian ဟာ American ပိုင်း Puerto Rico ကျွန်းကိုကြီးကြီးမားမားမထိခိုက်ခဲ့ပေမဲ့ရှေ့လာမဲ့ရက်တွေအတွင်း Bahamas မြောက်ပိုင်းနဲ့ American ကုန်းတွင်းမန်းကိုချဉ်ကပ်လာခြင်းမှာပုံမှုအားကောင်းလာမယ်လို့မျှော်လင့်ရပါတယ်။ မေရိကန်မြို့သားဟာရီကိန်းစင်တာကတော့မွန်တိုင်းကတနအီကိုကီလိုမီတာ140အထိအားကောင်းခဲ့တဲ့အကြောင်းဒီနေ့ပဲပြောဆိုထားတာပါ။မွန်တိုင်းဗဟိုချက်ဟာမြောက်ပိုင်းဘာဟာမားကျွန်းစုတွေကိုစနေနေ့နောက်မှရောက်လာပြီးအမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကိုတော့တနင်္ဂနွေနေ့နဲ့တင်းလာနေမှာရောက်မယ်လို့လည်းမိုးလေဝသပညာရှင်တွေခန့်မှန်းထားပါတယ်။အင်အားဖြင့်မွန်တိုင်းနဲ့အတူမိုးတိထန်လေပြင်းတက်ခတ်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကျောနိုင်တဲ့အန္တရာယ်အတွက်ပြင်ဆင်တဲ့အနေနဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်တာဆန်တစ်ကအရေးပေါ်အခြေအနေကြေညာထားပါတယ်။ဖလော်ရီဒါပြည်နယ်သားတွေနဲ့အရှိဘက်ကမ်းရိုးတန်းမှာနေထိုင်သူတွေ900တပတ်စာစားနပ်ရိက္ခာတွေစုဆောင်းထားကြဖို့နဲ့နေနေမှာအရေးပေါ်အခြေအနေတွေပြင်ဆင်ထားဖို့မုံနှန်းကိုမျက်ခြေမပြတ်စောင့်ကြည့်ကြဖို့လဲမနေ့တုန်းကပဲအုတ်ချွေရီမှုကတွစ်တာလူမှုကွန်ရက်ကနေတိုက်တွန်းခဲ့တာပါ။သမ္မတဒေါ်နယ်ထရန့်နဲ့ပြောဆိုရမှာတော့ဗဟိုစုရကအပြည့်အဝအကူအညီပေးသွားဖို့အာမခံပြောကြားထားကြောင်းလဲအုတ်ချွေရီမှုကပြောပါရတယ်။သမ္မတထရန့်ကလည်းဖလော်ရီဒါပြည်နယ်အနေနဲ့အသိပြင်ထားဖို့ဒီကနေ့ပဲတွစ်တာလူမှုကွန်ရက်ကနေတိုက်တွန်းပြောဆိုထားပါတယ်။
အမေဇုန်အမြင့်ဆုံးတတော်ကြီးမိလောင်နေတာကိုကူညီနှိမ့်သက်ပေးမဲ့ချီလီနိုင်ငံကလင်းရင်လေးစင်းကိုလက်ခံမယ်လို့ဘရာဇီးလ်သမ္မတဂျာယာဘော်ဆနဲရိုကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြင်သစ်သမ္မတအမန်နျူယယ်မက်ခရွန်အပေါ်လည်းထပ်ပြီးတော့ဝေဖန်ပါတယ်။ပြင်သစ်သမ္မတဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သူတယောက်တည်းကပဲစိတ်ဝင်စားနေတယ်လို့ထင်နေသူဖြစ်တယ်လို့သမ္မတဘော်ဆနဲရိုကဆိုခဲ့ပါတယ်။သူအဆိုစော်ကားပြောတဲ့ဇာတ်ကားတွေကိုပြန်ရုပ်သိမ်းမှတော်မီကူညီနှိမ့်သက်မယ်လို့G7 စက်မှုအင်အားကြီး9နိုင်ငံကပေးမဲ့အကူအညီယူရိုငွေသန်း20လက်ခံမယ်လို့ပြောပြီးတော့နောက်တနေ့မှာပဲဘရာဇီးသမ္မတကအခုလိုတိုက်ခိုက်ပြောကြားလိုက်တာပါ။ပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာဘရာဇီးရဲ့အချုပ်အခြာပိုင်ဆိုင်မှုကိုဝယ်ယူဖို့စူးစမ်းနေတယ်လို့လည်းဆွဆွဲပါတယ်။နှစ်နိုင်ငံသဘောတူညီမှုနဲ့ပေးတဲ့အကူအညီတွေကိုတော့ဘရာဇီးနိုင်ငံကလိုလိုလားလားလက်ခံမယ်လို့လည်းသမ္မတဘော်ဆနဲရိုကပြောကြားခဲ့ပါတယ်ရှင်။
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်အချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်နောက်ပိုင်းဟောင်ကောင်မှာနိုင်ငံရေးပြဿနာတွေအဆိုးအဝါဆုံးကြုံနေရချိန်မှာပဲဟောင်ကောင်ခြေစိုက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြည့်တင်းလိုက်ပါတယ်။ဒီနေ့တက်အင်အားဖြည့်တဲ့စီစဉ်တဲ့ပတ်သက်လို့တရုတ်စိုးရမယ်ဆင်ဝါသတင်းမှာတော့ဟောင်ကောင်ကျွန်းမှာရှိတဲ့တရုတ်ပြည်သူတပ်မတော်ရဲ့မျိုးဆောင်တပ်ဖွဲ့တွေလူနက်ပစ္စည်းကရိယာပုံမှန်လဲလှယ်တဲ့အစီအစဉ်သာဖြစ်တဲ့အကြောင်းဖော်ပြခဲ့တာပါ။တရုတ်နိုင်ငံရှန်ဇန်းမြို့ကနေနေဆက်ဖြတ်ကျော်ဝင်ရောက်လာပြီးစစ်ကမ်းနဲ့ဝင်ရောက်သွားတဲ့ကြီးကားတွေထရက်ကားတွေရဲ့ပုံတွေကိုလည်းအဆိုးအဝါပဲရုံမြင့်တင်ကြားသတင်းမှာပြသခဲ့ပါတယ်။ရဇဝမှုနဲ့တန်တရားရှိသူတွေကိုတရုတ်ပြည်မှာကြီးထံလွှတ်ပြောင်းပေးနိုင်မဲ့ဥပဒေမူကြမ်းကိုကန့်ကွက်ရာကဟောင်ကောင်မှာအထူးရုံထိတ်တဲရင်ဆိုင်မှုတွေပါဝင်ဆန္ဒပြပွဲတွေ3လလောက်ကြုံနေရတာပါဥပဒေကြမ်းကိုကန့်ကွက်ခဲ့တဲ့ဆန္ဒပြပွဲတွေကနေနောက်ပိုင်းမှာတော့ဒီမိုကရေစီလွတ်လပ်ခွင့်ပုံမူရရှိရေးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးနှိမ်နှင်းခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ရေးတောင်းဆိုဆန္ဒပြပွဲတွေဖြစ်နေလဲပြောင်းလဲလာခဲ့ပါတယ်လာမယ့်စနေနေ့မှာနောက်ထပ်ဆန္ဒပြပွဲတစ်ခုကျင်းပဖို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ CHRF ကခွင့်ပြုချက်တောင်းခံထားခဲ့ပေမဲ့ဟောင်ကောင်ရဲတပ်ဖွဲ့ကတော့ပြီးခဲ့တဲ့သတင်းပတ်ကဆန္ဒပြပွဲတွေအတွင်းလုံလုံရင်ရဲတွေနဲ့ဆန္ဒပြသူတွေကြားရုံးရင်းဆန်ခက်ဖြစ်ခဲ့တာကိုအကြောင်းပြညင်းဆန်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကဆန္ဒပြပွဲတွေမှာတော့ငင်းငင်းချင်းချင်းကြီးတက်ဆန္ဒပြနေကြတဲ့လူအုပ်ကြီးတွေကနေခွတ်ထွက်ပြီးဆန္ဒပြခဲ့ကြတဲ့သူတွေကိုရဲတွေကမျက်ရည်ယူပုံးနဲ့မိသားပိုက်တွေနဲ့နှိမ်နှင်းခဲ့တာပါဆန္ဒပြသူတွေချို့ကလည်းရဲတပ်ဖွဲ့ဝင်တွေကိုအုတ်ခဲတွေနဲ့ပြစ်ပေါက်ခဲ့ကြလို့ဒုတ်တွေသုံးတက်ခိုက်တာရဲတွေချော်လဲအောင်လမ်းပေါ်မှာဆက်ပြရည်တွေဖြန့်နှံ့တွေလည်းလုပ်ခဲ့ကြပါတယ်
ကုန်သွယ်ရေးကြောင့်ဆက်ဆံရေးတင်းမာနေတဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားမှာပြဿနာပြေလည်အောင်ကန့်သက်ချက်မထားဘဲအလေးနဲ့ဆွေးနွေးပါလို့တောင်ကိုရီးယားကဂျပန်ကိုတောင်းဆိုလိုက်ပါတယ်။ဆိုးမျိုးတော်ကိုလာရောက်ဆွေးနွေးတဲ့ဂျပန်နိုင်ငံကြားရေးဌာနညွှန်ကြားရေးမှူးချုပ်ကန်ဂျီကာနာဆူဂီကိုတောင်ကိုရီးယားနိုင်ငံကြားရေးဌာနအာရှပစိဖစ်ရေးရာညွှန်ချုပ်ကင်ဂျုံဟန်ကအခုလိုပြောကြားခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုကုန်သွယ်ဘက်နိုင်ငံစီးရင်ကနေတရားဝင်ထုတ်ပယ်လိုက်ပြီးနောက်တည့်မှာပဲအခုလိုနှစ်နိုင်ငံကြားအဆင့်မြင့်တန်တမန်တွေဆွေးနွေးနေကြတာဖြစ်ပါတယ်။ကုန်သွယ်ရေးကန့်သတ်မှုတွေနှစ်နိုင်ငံအပြန်အလှန်ချမှတ်နေတာနဲ့ပတ်သက်လို့ကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူတွေအပြန်အလှန်တွေးဆဆွေးနွေးအဖြေချဖို့အရေးကြီးတဲ့အကြောင်းကိုလည်းတောင်ကိုရီးယားဘက်ကအလေးထားပြောပါတယ်။ ကုံသွဲ့ရေးပြဿနာအပေါ်ကန့်သတ်ချက်တွေမထားဘဲအလေးထားဆွေးနွေးဖို့နဲ့သဘောတူညီချက်ရအောင်ဂျပန်ဘက်ကပူးပေါင်းဆောင်ရွက်ဖို့ညွန်ကျုပ်ကင်ဂျွန်ဟန်းကဂျပန်အစိုးရကိုတောင်းဆိုခဲ့တယ်လို့တောင်ကိုရီးယားအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်တွင်းဖြစ်ခဲ့တဲ့အလုံသမားဆိုင်ရာပြဿနာနဲ့ပတ်သက်လို့နိုင်ငံတကာဥပဒေချိုးဖောက်တယ်လို့ဂျပန်ဘက်ကဆွဆွဲနေတဲ့ကိစ္စကိုဖြေရှင်းဖို့အတွက်တောင်ကိုရီးယားကိုဂျပန်ကတောင်းဆိုလိမ့်မယ်လို့ဂျပန် NHK သတင်းမှာဖော်ပြပါတယ်ဒုတိယကမ္ဘာစစ်တွင်းကအာတမအလုတ်ခိုင်းခံခဲ့ရတဲ့ကိုရီးယားလူမျိုးတွေအပေါ်ဂျပန်ကုမ္ပဏီတွေကရော်ကြေးပေးဖို့အတွက်ကိုရီးယားတရားရုံးချုပ်ကအမိန့်ချခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကုန်သွယ်ရေးကန့်သတ်ချက်တွေလုပ်နေကြပါတယ်။ဒါအပြင်စစ်ရေးဆိုင်ရာထောက်လှမ်းရေးအချက်အလက်တွေကိုဂျပန်နဲ့မျှဝေဖို့အတွက်တောင်ကိုရီးယားဘက်ကရက်ဆိုင်ခဲ့ပါတယ်
။အစ္စရေးနိုင်ငံမှာရှေ့လာတဲ့ချင်းပမဲ့ရွေးကောက်ပွဲတွေမဖြစ်သေးခင်အမေရိကန်ရဲ့ငြင်းငြိမ်းအစီအစဉ်တွေကိုထုတ်ဖော်ပြောဆိုမှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ရဲ့ရှေ့လေပိုင်းဒေသဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းငင်းငယ်လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းကိုတော့ရုပ်ပောက်ပွဲမတိုင်ခင်အများပြည်သူကိုအသိပေးကောင်းပေးနိုင်မှာဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောဆိုထားတာပါ။ပြီးခဲ့တဲ့ဧပြီလရုပ်ပောက်ပွဲမှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအနိုင်ရခဲ့ပေမဲ့လည်းညွန်မောင်းအစိုးရမဖွင့်နိုင်ပဲဖြစ်ခဲ့ပြီးတော့လွှတ်တော်ကိုဖျက်သိမ်းပြီးရုပ်ပောက်ပွဲတည်ကျင်းပဖို့လွှတ်တော်ကိုယ်စားလှယ်မဲခွဲဆုံးဖြတ်ထားတာပါ။ရှေ့လိုက်ပိုင်းဒေသငင်းငယ်အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါလက်စတိုင်းတွေကိုအကူအညီပေးဖို့ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့နိုင်ငံတကာယင်းနှမျိုးနယ်မှုတွေလည်းပါဝင်မဲ့စီးပွားရေးစီမံကိန်းကိုတော့ပါလက်စတိုင်းခေါင်းဆောင်တွေကပယ်ချထားကြပါတယ်။သမ္မတထရန့်ကတော့သူ့အစိုးရရဲ့ငင်းငယ်အစီအစဉ်ဟာယာစုခေတ်တစ်ခေတ်မှာတစ်ခါသာတွေ့ရမယ့်အစီအစဉ်ဖြစ်နေပြောဆိုထားတာပါ။အစ္စရေးနဲ့ပါလက်စတိုင်းကြားငင်းငယ်ဆွေးနွေးမှုတွေကတော့လွန်ခဲ့တဲ့2014ခုနှစ်ကတည်းကရပ်ဆိုင်းနေတာလည်းဖြစ်ပါတယ်။
နယူးယောက်မြို့မှာကျင်းပမဲ့ကမ္ဘာကြီးပူနွေးမှုဆိုင်ရာဆွေးနွေးပွဲတက်ရောက်ဖို့အတွက်ဗြိတိန်နိုင်ငံပလင်းမော့သ်မြို့ကနေရွက်လွင့်လာတဲ့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူဆယ်ကျော်သက်ဂရက်တာ-သွန်ဘတ်ကဗုဒ္ဓဟူးနေ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိပါရယ်ဆွီဒင်နိုင်ငံသူသွန်ဘတ်ကလေထုညစ်ညမ်းစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုမဖြစ်ရအောင်လို့လေယာဉ်ပြန်အစားအတ္တလန္တိတ်သမုဒ္ဒရာကိုဖြတ်ပြီးတော့ရွက်လွင့်လာခဲ့တာပါ15ရက်ကြာဆိုလာစွမ်းအင်သုံးရွက်လီနဲ့ရွက်လွင့်လာတဲ့ဂရက်တာ-သွန်ဘတ်ကိုနယူးယောက်စိတ်ကမ်းမှာစောင့်ကြိုနှုတ်ဆက်သူတွေကိုသူကနှုတ်ဆက်စကားပြောခဲ့ပြီးရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတားဆီးဖို့ဆောင်ရွက်ချိန်တက်နေပြီလို့ပြောကြခဲ့ပါတယ်။ရာသီဥတုပြောင်းလဲတဲ့ဆိုတာလက်ခံဖို့တွန်းဆုတ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသူ့အပါအဝင်ဘယ်သူမှနားချနိုင်မှာမဟုတ်ဘူး။ဒါကြောင့်ဒီပြဿနာဘလောက်ကြီးမားတယ်ဆိုတာကိုတာမန်လူလူတွေကြားပိုသဘောပေါက်လာကြဖို့အတွက်ကိုပဲသူအလေးပေးကြိုးစားသွားမယ်လို့သွန်းဘတ်ကပြောပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်မှကျင်းပမဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲမှာသွန်းဘတ်မိန့်ခွန်းပြောမှာဖြစ်ပြီးတော့အဲဒီနောက်ချီလီနိုင်ငံမှာဒီဒီဇင်ဘာလတည်းကျင်းပမဲ့အလားတူထိပ်သီးဆွေးဝေးပွဲကိုလည်းသူတက်ရောက်မှာပါကမ္ဘာကြီးပူနွေးလာမှုကြောင့်ရာသီဥတုပြောင်းလဲနေတာကိုတာဝန်ရှိသူတွေကင်တွယ်ဖြေရှင်းဖို့အပါအဝင်အပတ်စဉ်ဆွီဒင်လွှတ်တော်ရှိမှတကူတော်ဆန္ဒပြတောင်းဆိုတဲ့ဂရက်တာ-သွန်းဘတ်ရဲ့လှုပ်ရက်ဟာကမ္ဘာတဝန်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကြားမှာအားကျစရာဖြစ်စေခဲ့ပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ထိုင်းနိုင်ငံမှာတည်ရန်ပေးခံထားတဲ့မြန်မာလူသမားနှစ်ဦးရဲ့အမှုနောက်ဆုံးအခြေအနေကိုပြောပြကြပါတယ်။ဗြိတိန်လူငယ်နှစ်ဦးဖြစ်တဲ့ Hannah Withridge နဲ့ဒီ David Miller တို့အသက်ခံရတဲ့လိင်ကျွန်းလူသက်မှုနဲ့ပတ်သက်လို့အတည်ရန်ပေးခံထားတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းနိုင်ငံရဲ့တရားလွတ်တော်ချုပ်ကပယ်ချလိုက်ပြီဖြစ်ပါတယ်။ထိုင်းတရားလွတ်တော်ချုပ်ကဒီကနေ့ August 29ရက်နေ့မှာမြန်မာရှေ့ပြောင်းလူသမားနှစ်ဦးဘက်ကအယူခံကိုပယ်ပြီးတော့အတည်ရန်ချမှတ်ထားတာကိုအတည်ပြုလိုက်တာပါ။သူတို့နှစ်ဦးအတည်ရန်ကနေလွတ်မြောက်ဖို့အတွက်အကျိုးဆောင်ရှိနေတဲ့ဘက်ကဘာတွေဆက်လုပ်သွားဖို့ရှိပါသလဲ။ဒီကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဗြိတိန်လူငယ်နှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးကိုအတည်ရန်ချမှတ်ကြောင်းနွန်ထဘူရီခရိုင်တရားရုံးမှာကြားနာစီခဲ့ပါတယ်2014ခုနှစ်ကတည်းက9နှစ်နီးပါးကြာခဲ့ပြီဖြစ်တဲ့ဒီအမှုကိုတရားခံအကျိုးဆောင်တွေဘက်ကတရားရုံးအစဉ်အဆက်ကနေခုခံခြေပမှုတွေလုပ်ခဲ့ပေမဲ့သူတို့ကို2015ခုနှစ်ဒီဇင်ဘာလမှာကော့စမွေမြို့နယ်တရားရုံးကနေအမြင့်ဆုံးဖြစ်တံဖြစ်တဲ့တည်တံကိုချမှတ်ခဲ့တာပါဒီအမှုနဲ့ပတ်သက်လို့တက်ချက်မှုကိုမကျူးလွန်ခဲ့ကြောင်းနဲ့လူသက်လက်နက်မှာတွေ့ရတဲ့ DNA မှာမြန်မာလူငယ်များရဲ့အထောက်အထားများရှိမနေတဲ့အကြောင်းတွေပါဝင်တဲ့နောက်ဆုံးအယူခံတင်ခဲ့တာတွေကိုနွန်ထဗိုလ်ဒီတရားရုံးကနေဩဂုတ်လ29ရက်နေ့မှာစီရင်ချက်ချခဲ့တာဖြစ်ပါတယ်။တရားရုံးကိုတွားရောက်ခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကတော့အခုလိုပြောပြပါဗျာ။
တည်ရမယ်ကျွန်တော်တို့ရှုံရှုံနေတော့ပေါ့ဟုတ်ကဲ့သူတည်ရန်ချခဲ့တာ2015ဒီဇင်ဘာ24မှာချခဲ့တယ်တည်ရန်အမေကိုအကြံပြုပါတယ်ဒါမှမဟုတ်ကျွန်တော်တို့အနေနဲ့နောက်ဆုံးလုပ်ဖို့ရှိတာကတော့ကျွန်တော်တို့မြန်မာဆူရရဲ့ကိုကျွန်တော်တိုင်းပြည်ရဲ့မိနောက်ကိုကျွန်တော်တို့အတမားဆန်တာတင်ဖို့တစ်ခုရရှိပါတယ်ဒါရဲတိုင်းရှိနေတာကျွန်တော်ပြောလိုက်ပါတယ်ဒါအကြံပြုပြီးပါပေါ့နော
်မြန်မာတန်ရုံဘက်ကတော့ဥပဒေအကျိုးဆောင်ရှိနေဦးအောင်မျိုးတန်းနဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ဟူးကြီးလဲတရားရုံးကိုတက်ရောက်လာခဲ့ပြီးဥပဒေအကျိုးဆောင်ရှိနေဦးအောင်မျိုးတန်းကတော့ဒီလိုအမှုကိုစီရင်ချက်ချမှတ်ကိစ္စနဲ့ပတ်သက်လို့တပတ်ကြိုတင်ပြီးအကြောင်းကြားရမှာဖြစ်တဲ့အကြောင်းနဲ့အခုလိုချမှတ်လိုက်တဲ့အတွက်မြန်မာတန်ရုံးနဲ့တရားခဏ်အကျိုးဆောင်တွေဘက်ကတော့လူငယ်နှစ်ဦးပြန်လဲလွတ်မြောက်ဖို့အတွက်နောက်ဆုံးအဆင့်အနေနဲ့ထိုင်းပြည်ကိုအတနာခံစားတင်သွားဖို့အတွက်ဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မြန်မာရှေ့ပြောင်းလို့တမခမန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြစ်ကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူတက်မှုဖြစ်ပြီးနှစ်ပတ်ကြာမှဖမ်းဆီးခဲ့ပြီးလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုတော့2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်ထိန်းသိမ်းပေးခဲ့ပြီးဗန်ခွန်အကျဉ်းထောင်မှထိန်းသိမ်းထားခဲ့တာဖြစ်ပါတယ်ရှင
်ထိုင်းခြေဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာပါအခုတစ်ခါတော့ဒါရိုက်တာမင်းထင်ကိုကိုကြီးကိုပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းကိုပြောပြကြပါမယ် Facebook လူမှုကွန်ရက်ဆောင်ရနာမာတက်ကိုအကြီးညိုပြတ်အောင်ရေးသားတဲ့ဆိုတဲ့ဆွဲချက်နဲ့စစ်တပ်ကတရားစွဲဆိုခံထားတဲ့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုရန်ကုန်တိုင်းအင်းစိန်မြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်တစ်နှစ်အမိန့်ချမှတ်လိုက်ပါတယ်။အခုလိုမင်းထင်ကိုကိုကြီးကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်နေမှုအပေါ်မေးခွန်းထုတ်စရာဖြစ်လာနေပြီးနိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ချောက်မှုဖြစ်နေနိုင်ငံကလူ့ခွင့်အဖွဲ့ Human Rights Watch ကဝေဖန်ထောက်ပြသလိုမင်းထင်ကိုကိုကြီးကိုအမြန်ဆုံးလွတ်ပေးဖို့ကိုလည်းနိုင်ငံကလူငယ်ချမ်းသာခွင့်အဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်အပြည့်စုံကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
ဒီမိုကရေစီနဲ့လွတ်ခွေရေးလှုပ်ရှားသူရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုသူ့ရဲ့ Facebook စာမျက်နှာမှာစစ်တပ်ဂုံတိုက်ခါကြအောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်တင်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလှုပ်ပြီးတော့မတ်လတုန်းက66ကကြီးနဲ့အရင်တရားဆွဲဆိုခဲ့တာဖြစ်ပါတယ်ဧပြီလမှာတော့ဒီလိုဝေဖန်ရေးသားမှုတွေဟာတက်မတော်ကိုအကြီးညိုပြတ်အောင်ရေးတယ်ဆိုပြီးနိုင်ငံတော်အကြီးညိုပြတ်စီမှုပုံမှန်55ကကြီးနဲ့အင်းစိန်တရားရုံးမှာတက်ဖက်ကထပ်မံဥတိုက်လျှောက်ထားဆွဲဆိုခဲ့တာပါအသေးကန်စာရောဂါခံစားနေရတဲ့မင်းထင်ကိုကိုကြီးကိုကျမ်းမာရေးအာမခံပေးဖို့လျှောက်ထားခဲ့ပေမဲ့ပယ်ချခဲ့ပြီးတော့အင်းစိန်ထောင်တွင်းမှာချုပ်နှောင်ခံထားရပြီးတော့တရားရင်ဆိုင်နေရတာဖြစ်ပါတယ်။၅လတာတရားရင်ဆိုင်ပြီးတဲ့နောက်ဒီကနေ့ဩဂုတ်လ29ရက်နေ့မှာတော့မင်းထင်ကိုကိုကြီးကိုအင်းစိန်တရားရုံးကတရားသူကြီးကနေနိုင်ငံတော်ကြီးညိုပြတ်စေမှုပုံမှန်905ကကြီအရာချုပ်ရက်ခံစားခွင့်နဲ့အလုံးနဲ့ထောင်ဒဏ်တစ်နှစ်တိတိချမှတ်လိုက်ပါတယ်။အင်းစိန်တရားခွင်ကနေထောင်ဒဏ်ချခံရပြီးပြန်ထွက်လာတဲ့မင်းထင်ကိုကိုကြီးကသူ့ပေါ်မှာထောင်ဒဏ်ဆင်ရင်လိုက်တဲ့အပေါ်အခုလိုပြောပါတယ
်ဒါပေမဲ့မစိုးရိမ်ပါနဲ့ကျွန်တော်ပြန်ထွက်လာမှာပါပြီးတော့ကျွန်တော်အလုပ်တွေကျွန်တော်ပြန်လုပ်မှာပါအာဇန်ကျွန်းတင်တန်းပေးဖို့လည်းရှိပါတယ်အဲ့ဒီဟာတွေလည်းစီစဉ်နေတာပါအဲ့ဒီအချိန်တွေမှာအထဲရောက်သွားရောက်သွားတာပါအဲ့ဒီဟာတွေလည်းကျွန်တော်ထွက်လာတဲ့အချိန်မှာလုပ်မှာပါပြီးတော့အရေးကြီးတာကဘာလဲဆိုတော့အခြေခံဥပဒေပြင်ဆင်ရေးအဲ့ဒီဟာကိုအားလုံးကျွန်တော်တို့ခေါင်းဆောင်ကျွန်တော်တို့ခေါင်းဆောင်တွေနဲ့အတူရက်ရှိမပြတ်အာစေရောပို့ရောတိုင်ပင်ရောအားလုံးညီညီညွတ်ညွတ်ဆက်လက်ပြီးခြိတဲကြပါလို့ပြောချင်ပါတယ်
အခုလိုမျိုးမင်းထင်ကိုကိုကြီးကိုထောင်ထဲတစ်နှစ်ချမှတ်လိုက်တဲ့အပေါ်မှာတော့သူ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားဥပဒေကြိုးဆောင်ရှေ့နေဦးရောဘတ်ဆန်းအောင်ကလည်းအမှုပေါ်မှာရပ်ပေါင်း30အတွင်းအယူခံဆက်တက်သွားဖို့စီစဉ်ထားသလိုတမရကနေတစင်လဲလူငယ်ချမ်းသာခွင့်ရရှိအောင်ဆောင်ရွက်သွားမယ်လို့ပြောပါရယ
်ရပ်ပေါင်း30အတွင်းမှာအယူခံတင်သွင်းဖို့ဆုံးဖြတ်ထားပြီးသားပါဒီနေ့အမိန့်ချမှတ်တဲ့နေရာမှာတရားသူကြီးကအလေးတယူပြုမယ်ဆိုရင်သူ့ကိုငါးငါးကကြီးရအရေးယူအဖြစ်ပေးလို့မရပါဘူးကျမရဲ့အခြေအနေရရဲ့အရာကိုမင်းနဲ့ကိုကိုကြီးကတရားရုံးမှာအမှုဆိုင်ပြီးတော့ထောင်ထဲရောက်တဲ့ခါကျတခါသေမင်းနဲ့ရင်ဆိုင်ရအောင်မဲ့အနေထားမလို့နိုင်ငံတော်သမ္မတကြီးအနေနဲ့တော့အမြန်ဆုံးလူငင်းတန်းတာကိုပြုပြီးပြီးတော့အသက်တချောင်းကိုကယ်ပေးပါလေလုပ်ပေးပါလို့ပဲကျွန်တော်တို့ကမိတ္တရက်ခံပါဒီအောင်ပြပြလို့ပါတယ
်စစ်တပ်ကတရားစွဲဆိုခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့ရုံးချိန်မှာကိုယ်တိုင်တွားရောက်လေ့လာခဲ့သူလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ကမောင်းဆောင်ခါကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုတွေဟာမေးခွန်းထုတ်စရာဖြစ်လာနေပြီးနိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ချောက်မှုဖြစ်ရှုမြင်ပါတယ်
ဟိုတက်မတော်နဲ့အစိုးရပေါ်မှာဒီလိုပြန်ပြောဆိုတာကြီးကို ဟိုဒီလိုတရားစွဲဆိုရေးတရားရည်တရားမရှိတဲ့တော့ဘူးနောက်တစ်ခါကျတော့ဒီလိုတရားစွဲဆိုမှုဟာလွတ်လပ်စွာတော့ပြောဆိုခွင့်ကိုဖိနှိပ်ကန့်တက်ရရောက်တဲ့အတွက်ကျွန်တော်တို့အနေနဲ့ပြင်းထန်ကန့်ကွက်ရှုံးချခဲ့ပြီးသားဖြစ်ပါတယ်အမှန်တကယ်တော့ဒီအမှုဟာလုံးဝဒီတရားရုံးကနေပြက်လဲရမယ်ကိစ္စပါဆိုတော့ဒါဆွဲခြင်းနဲ့ဒီကတော့ဆွဲကြမှာပေါ့သူတို့တရားကျင့်ရေးစနစ်ကဒီလွတ်လပ်စွာတော့ပြောဆိုခွင့်ရတာရှင်းရှင်းလင်းလင်းခိုင်ခိုင်မာမာလွတ်လပ်လပ်ရည်တည်ဖို့ကောင်းတယ်ပေါ့အမှဒါရှိမှဒီမန္တလေးမှာဆရာတော်ဦးတော်ပြီးသားတို့ဘာလို့နဲ့ပတ်သက်ရင်လည်းဒီလိုပဲဒီရေခွင်ရနေပြီးတော့ဒါတရားစွဲစီရင်မသိဆိုပြီးတော့ပဲပက်လက်ခဲ့တာဆိုအဲ့ဒါလိုပဲဒီဒီကွန်မြူနီကိုကြီးမှလည်းအဲ့လိုပဲဖြစ်တဲ့လေကျွန်တော်ယူဆရပါတော့ကျွန်တော်နားလေလိုက်တာကတော့တက်ဟာဒီ2020ရုပ်တော့ပြီးလာလေလေပြီးပြီးတော့နိုင်ငံအတွက်ဒီဆန္ဒချုပ်ထွေးမဲ့အခြေအနေကိုဖန်တီးဖို့ကြိုးစားလေလေကျွန်တော်တို့ကမြင်နေပေါ့
အခုလိုမျိုးမင်းထီကိုကိုကြီးကိုထောင်ချလိုက်မှုအပေါ်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်နေမှုလုပ်ငန်းစဉ်နိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒထုတ်ဖော်ခွင့်စတာတွေကိုချိန်ချမှုအဖြစ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ HRW Human Rights Watch ကလည်းဝေဖန်ထောက်ပြသလိုမင်းထီကိုကိုကြီးကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ကိုလည်းနိုင်ငံတကာလူငယ်ချမ်းသာကွင့်အဖွဲ့ Amnesty International ကလည်းတောင်းဆိုလိုက်ပါတယ်ရှင်
မဆုမောပြောပြသွားတာဖြစ်ပါတယ်ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့အမှုပေါ်မှာဒီလိုထောင်ချလိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရော်ချင်းနိုင်ငံရေးမချက်ပေးခြင်းများဖြင့်ဖမ်းဆီးထောင်ချခံရခြင်းမဖြစ်တဲ့ကြောင်းနဲ့မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီအကူပြောင်းကိုအားပေးထောက်ခံသူတွေအတွက်စိတ်သောကဖြစ်ရကြောင်းရသားဆိုးရလက်ထပ်ပြုပြင်ရေလူခွင့်ရေလှူရှားသူတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးပြင်ဆင်နေတဲ့အခြေအနေကိုပြောခဲ့မှာလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးနဲ့ပတ်သက်ပြီးတော့လည်းအသိပေးကြပါတယ်ခင်ဗျာ
။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်ဖွဲ့စည်းတွေဟာအစိုးရဒါမှမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေပေါ်တရားစွဲဆိုတာတွေခက်ဆစ်ဆိတ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရရောက်ပါသလဲ။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ31ရက်နေ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်ကကြိုဆိုပါရခင်ဗျာ။
သောရရှင်နေနဲ့ကျွန်တော်တို့ရဲ့ diet လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေချသောရင်းနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းဘက်ကအခြေအနေကိုပြောပြကြပါမယ်။ရခိုင်မြောက်ပိုင်းမှာတစ်ဖက်နိုင်ငံကဒုက္ခသည်တွေကိုပြန်ခေါ်မဲ့အစီအစဉ်အတွက်ပြင်ဆင်ဆောင်ရွက်မှုတွေဖြစ်ထွန်းမှုနဲ့မှုတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ပါဝင်သတင်းသမားအဖွဲ့တွေအခုရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုံးမြို့နယ်ကိုရောက်ရှိနေပါတယ်။ဒီကနေ့မှာတော့ဒုက္ခသည်တွေယာယီထားဖို့ပြင်ဆင်ထားတဲ့လာဘိုးကောင်ဂျာစကန်ကိုရောက်ရှိလေ့လာခဲ့ကြသလိုမောင်းနှုံးမြို့မှာတော့ဒူးမြို့နယ်အုပ်ချုပ်ရေးမှူးဦးရထုကအခြေအနေနဲ့ပတ်သက်လို့သတင်းသမားတွေကိုရှင်းလင်းပြောကြားမှုတွေလုပ်ခဲ့ပါတယ်။ဒီခေတ်မှာပါသွားတဲ့ VOA သတင်းတော်ကုမိုးစော်ကိုကုသားညုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။အ
ဲကျွန်တော်တို့ဒီကိုရောက်တဲ့အခါမှာတော့ကျွန်တော်တို့ဒီမောင်းတော်မျိုးကဒုက္ခအုပ်ချုပ်ရေးမှုပေါ့နော်ဦးရထူကနေပေါ်မှာကျွန်တော်တို့ဒီပြည်နယ်လက်ခံရေးအခြေအနေနဲ့ပတ်သက်ပြီးတော့မှရှင်းလင်းပါတယ်တစ်ခါနိုင်ငံမှာရောက်ရှိနေတဲ့ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့သူတို့တုံ့ပြန်တာကတော့အုပ်စုတုံးမှုရှိတယ်ဆိုတော့သူကတုံ့ပြန်ပါတယ်ပထမအုပ်စုကတော့ဒီမြန်မာနိုင်ငံကိုပြန်မလာခြင်းဘူးတတိယနိုင်ငံကိုသွားဖို့အတွက်ကြိုးစားနေတဲ့ဟာပေါ့သွားခြင်းနဲ့အုပ်စုစုကတုံ့ရှိရဲဆိုတာမျိုးသူတုံ့ပြန်တယ်နောက်တစ်ခုကတော့ဒီ ARS ရဲ့အကြမ်းဖက်မှုတွေမှာပါဝင်တက်တဲ့ကောင်မကြီးပြုမှုတွေကျူးလွန်တာတဲ့သူတွေရှိနေ။အဲ့ဒီလူတွေကပြန်လာလို့ပဲအဘောဆိုတာမျိုးကျွန်တော်သုံးသပ်တယ်။နောက်တစ်ခုကတော့မြန်မာပြည်ပြန်လာခြင်းနဲ့အဲ့ဒီအစုကတော့ဒီသူတွေရဲ့စုမျိုးတွေမြန်မာပြည်မှာမှရှိတယ်။နောက်လေယာတွေနောက်ပဇွန်ကန်တွေစတဲ့သူတွေစီးပွားရေးလုပ်ငန်းတွေရှိတယ်။ရှိတဲ့အတွက်ကြောင့်သူကပြန်လာခြင်းကြတယ်။ဒါပေမဲ့သူတို့ပြန်လာဖို့ကြိုးစားတဲ့အချိန်မှာတစ်ဖက်မှာပေါ့လေအခြားသောမှုမှုတွေရှိနေတာကြောင့်ပြန်လာနိုင်မှုဆိုတော့သူတို့ပြောပါလေဗျာ
ပြန်လာနိုင်ဖို့အတွက်ဆိုပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတော်တော်များများကပြောပါတယ်မြန်မာဘက်မှာအဆင်သင့်မရှိသေးဘူးလုံခြုံရေးရောစီမံဆောင်ရွက်ထားတဲ့အနေအထားရောမရှိသေးဘူးလို့ပြောပါတယ်ခင်ဗျာအဲ့တော့က ကျိုးစုလက်ခံရေးအစီအစဉ်နဲ့ပတ်သက်လို့သူတို့ဆောင်ထားမှုနဲ့ပတ်သက်လို့ရောဗာများပြောပါသေးလဲ
။ဆိုတော့ဒီဘက်မှာကျွန်တော်ဒီကဖိုးကောင်စခန်းမှာဆိုကျွန်တော်တို့လူ3000လောက်နေထိုင်ဖို့အတွက်ကိုစီစဉ်ဆောင်ရွက်ထားတယ်။ဒါလက်တလောမှာအဲ့ဒီမှာဆိုရင်လူ3000လောက်စားဖို့အတွက်စားနပ်ရိက္ခာတွေလုပ်ထားတယ်။နောက်ကျန်းမာရေးကိစ္စတွေနောက်တခြားပေါ့လေနေထိုင်ရေးကိစ္စတွေအားလုံးအတွက်ကိုသူတို့အဲ့စီစဉ်ထားရဲဆိုတော့မှပြောပါလေကြာ
ဒီလုံချိုရေးပိုင်းနဲ့ပတ်သက်လို့ပေါ့ပြောရမယ်ဆိုတော့ရခိုင်မြောက်ပိုင်းမှာကဒီတိုက်ပွဲတွေကအီလက်နက်ကင်အဖွဲ့နဲ့တိုက်ပွဲတွေကလည်းပြန်ဖြစ်နေခါကြောက်လုံချုံရေးပိုင်းနဲ့ပတ်သက်လို့ရောဘလူးပြင်ဆင်ဆောင်တာရှိလဲလုံချုံရေးကစိုးရိမ်နိုင်တဲ့အနေအထားမျိုးရှိပါလား
ကျွန်တော်ဒီလာဖိုးခေါင်စခန်းကိုရောက်တဲ့အခါမှာတော့ကျွန်တော်အဲ့ဒီမှာရှိတဲ့လုံချုံရေးဖုံးနေလည်းပြေဆုံးပါတယ်ဒီကလာဖိုးခေါင်စခန်းကဒီအာနာပိုင်နေနဲ့ပတ်သက်လို့ဆရာမလည်းမြင်းမြန်ပါတယ်မြင်းမြန်တော့သူတို့ဒီလာဖိုးခေါင်စခန်းပတ်သက်လဲမှာဆိုလို့ရှိရင်လုံချုံရေးတပ်ဖွဲ့တွေနေရာချထားတာအဲ့တက်တယ်နေရာချထားရရှိရပေါ့အဲ့ဒီအလဲမှာမှလှဖို့ကောင်းကိုထားတဲ့အတွက်ကြောင့်လုံချုံရေးရသူတို့ဘက်ကတော့ပြဿနာမရှိဘူးပေါ့ဟောဥယျာထူးကဖြေချတာကတော့ဒီဒီမောင်းတော်ခရံပေါ့မောင်းတော်ခရံမှာဆိုတော့မောင်းတော်မျိုးနယ်နဲ့ဝူကြီးတော်မျိုးနယ်ဆိုတဲ့နှစ်ခုရှိတယ်နှစ်ခုမှာတော့မောင်းတော်မျိုးနယ်ထဲမှာတော့ဒီတိုက်ပွဲကြီးဖြစ်သွားတာမရှိဘူးဝူကြီးတော်မျိုးနယ်ထဲကတချို့နေဆက်ဒေသတွေမှာတော့အမျိုးပေါ့ဘူဒီရောမြို့နယ်အဆက်ဒီမှာတော့တိုက်ပွဲဖြစ်ပေါ်ရရှိတယ်ဆိုပြီးပြောပါတယ
်အခု22ရက်နေ့ဩဂတ်လတုန်းကတော့ဒါဒုတိယအချိန်ပေါ့နော်မြန်မာဆူရဘက်ကနေပြီးတော့ကျိုးပန်းနေမအောင်မြင်ဘူးအဲ့တော့ဒုက္ခသည်တွေဟိုဘက်ကဘင်္ဂလားဒေ့ရှ်ရောက်နေရွန်ဂျာဒုက္ခသည်တွေပြန်လာနိုင်တဲ့အနေအထားနဲ့ပတ်သက်လို့ရောဗာများပြောတာတွေ့တယ်ခင်ဗျကျွန
်တော်ဦးရဲထူးနဲ့ကျွန်တော်မေးမြန်းကြတဲ့အခါမှာတော့ဒီလိုမျိုးပြန်လာဖို့လူတွေရှိမရှိဆိုတဲ့ကိစ္စမေးတဲ့အချိန်မှာတော့သူကပြောတာတော့ပြန်လာဖို့ဆိုတော့ဘာသူတို့ဆက်တွယ်နေရဲဆက်တွယ်လာတဲ့လူတွေ80ကျော်လောက်ရှိတယ်ဆိုတော့ပြောပါတယ်အဲ့ဒီလူတွေကအမှန်တကယ်မြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးတဲ့ဒီအိမ်ကောင်းစုစင်းလိုမျိုးပေါ့နော်ဒီနိုင်ငံထဲမှာနေထိုင်ခဲ့ဘူးကြောင့်ဒီအထောက်အထားတွေရှိရဲဆိုရင်အဲ့ဒီလူတွေသူတို့ပြန်လဲလက်ခံတယ်လို့ပြောပါတယ်ဆက်ဆိုလောလောဆယ်မှာတော့စုစုပေါင်း165ယောက်ပေါ့အိမ်ကောင်းစု193ဦးပြန်လာထားတာရှိရဲပေါ့
ဟုတ်ကဲ့အဲ့တော့သူစီစဉ်တဲ့သူပြန်လာတဲ့လူတွေပဲရှိတယ်နိုင်ငံပူပေါင်းဆောင်ရည်တဲ့ပြန်နေရပြန်ရေးဆိုတဲ့အစီအစဉ်နဲ့ပတ်သက်လို့ပြန်လာတဲ့လူတော့တယောက်မှမရှိသေးဘူးပေါ့တဘောက
မရှိသေးဘူးခင်ဗျဟုတ်ပါတယ်ခင်ဗျပြန်လာတဲ့လူတွေကတော့သူတို့တွေကဒီမှာလဲမိသားစုတွေရှိရဲ့ဆွေမျိုးသားချင်းတွေရှိရဲ့သူတို့ရဲ့နေအိမ်တွေပါရဲ့ရှိရဲ့ဒီမှာလဲအရင်ကနေထိုင်ခဲ့ဘူးတဲ့သူတွေဖြစ်တယ်ဆိုဈာသခန်းပေါ့လေကျွန်တော်ဒီငခုရတို့မျိုးဟွာတို့တောင်ပြလဝဲတို့စခန်းတွေမှာစီစစ်လက်ခံလိုက်တယ်လက်ခံပြီးတဲ့အချိန်မှာလာဖိုးခေါင်ဈာသခန်းမှာခိတပဲထားပါမှာသူတို့ရဲ့နေရာချင်းတွေကိုပြန်လဲပို့တယ်လို့လဲကျွန်တော်ဒီကဖုန်းကောင်စကားတာဝန်ခံကပြောပါလိမ့်ခင်ဗျ
။ဘောင်းတော်မျိုးကိုရောက်ရှိနေတဲ့ VOA သတင်းတော်ကိုမိုးစော်ကိုကိုသားညုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတလဲချင်ညာပြီးမှဖြစ်ပါတယ
်။ရှင်းနေတဲ့ချင်းပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းတူထင်းထင်းရှားရှားထွက်ပေါ်လာဖို့နှိစက်လာနေပါပြီ။ကိုယ်စားလှယ်ပေါင်း20လောက်ရှိနေတဲ့အထက်ကနေတဖြည်းဖြည်းယော့လာရမှာမနေ့တုန်းကလည်းတက်လက်တော်မတ်ခရစ်စတန်ကီလီဘရန်တမန်တော်လောင်းပြေရှင်ပြန်ကနေနှုတ်ထွက်ကြောင်းကြေညာခဲ့ပါတယ်။အမေရိကန်ကအီရန်နဲ့နှိုင်းဆွေးနွေးခြင်းနဲ့ဆိုရင်2015ခုနှစ်အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုပြန်လည်လာဖို့အီရန်နိုင်ငံချဲဝန်ကြီးမိုဟာမက်ယာဗစ်ဆာရစ်ကတိုက်တွန်းလိုက်ပါတယ်။တမန်တော်ဒေါ်နယ်ထရန့်မနေ့တုန်းကနှုတ်ထွက်လိုက်တဲ့သဘောတူညီချက်မှာတော့အီရန်ရဲ့နျူကလ িয়ার ဆောင်ရွက်ချက်တွေကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့အီရန်ပေါ်တန်ခတ်မှုတွေရှင်းပေါ်ပြီးသဘောတူထားကြတာဖြစ်ပါတယ်။Hurricane Monitorian ကအမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကိုကြီးကြီးမားမားမထိခတ်ခဲ့ပေမဲ့လည်းရှေ့လာမယ့်ရက်တွေအတွင်းဘာမားမြောက်ပိုင်းနဲ့အမေရိကန်ကုန်းတွင်းပိုင်းချဉ်ကပ်လာခြင်းမှာပုံမအားကောင်းလာမယ်လို့ခန့်မှန်းရပါတယ်။အမေရိကန်မြူသား Hurricane Center ကတော့မုန်တိုင်းဟာတစ်နာရီကီလိုမီတာ140အထိအားကောင်းခဲ့တဲ့အကြောင်းဒီကနေ့ပဲပြောဆိုထားတာပါ။ဒီအချုပ်မှုအောင်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်နောက်ပိုင်းဟောင်ကောင်မှာနိုင်ငံရေးပြဿနာတွေအဆိုးအဝါဆုံးကြုံနေရချိန်မှာပဲဟောင်ကောင်ခြေဆက်စစ်စခန်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြည့်တင်းလိုက်ပါတယ်။ဒီနေ့တရုတ်ကဖြည့်တင်းတဲ့စစ်စင်နဲ့ပတ်သက်လို့တရုတ်စိုးရပိုင်းစင်ဝါသတင်းမှာတော့ဟောင်ကောင်ကျွန်းမှာရှိတဲ့တရုတ်ပြည်သူတပ်မတော်ရဲ့မျိုးဆောင်တပ်ဖွဲ့အတွက်လူနဲ့ပစ္စည်းကိရိယာပုံမှန်လဲလှယ်တဲ့စစ်စင်သာဖြစ်တဲ့အကြောင်းဖော်ပြပြောဆိုခဲ့ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ် VOA American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒူမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington. From Washington, this